မကြခင်လုပ်မဲ့ရုရှားနိုင်ငံရွေးကောက်ပွဲတွေမတိုင်ခင်လက်ရှိသမ္မတဗလာဒီမာပူတင်အပေါ်လူကြိုက်များမှုကထိုးကျသွားတယ်လို့အများလေးစားတဲ့ရုရှားစီးပွားရေးသတင်းစာကဖော်ပြလိုက်ပါတယ်။မတ်လ18ရက်နေ့မှာလုပ်မဲ့ဒီရွေးကောက်ပွဲမတိုင်ခင်နိုင်ငံပိုင်ပြည်သူသဘောထားလိလာရေးဌာနရဲ့စစ်တမ်းထုတ်ပြန်မှုပေါ်ခြေခံပြီးပြီးခဲ့တဲ့ဇန်နဝါရီလလယ်နဲ့ဖေဖော်ဝါရီလလယ်အတွင်းလူတသန်းကျော်ရှိတဲ့မျိုးကြီးတွေမှာသမ္မတပူတင်ကိုလူကြံများမှုက12ရာခိုင်နှုန်းပြတ်ဆင်းသွားတယ်လို့မော်စကိုမြို့တော်ရှိဆိုင်ဘာရှားဘာသာသတင်းစာဗီဒီယိုမိုစတီကဖော်ပြလိုက်ပါတယ်။ဒီလိုလိုက်ဌာနဆိုရာသမ္မတပူတင်ကိုလူကြိုက်များမှုကအချင်း80ရာခိုင်နှုန်းနီးပါးရှိခဲ့ရတာနဲ့အခု59ရာခိုင်နှုန်းအကျော်နာလေးကိုထိုးကျသွားခဲ့တာဖြစ်ပြီးဒီလူကြီးအလယ်အလတ်ရှိတဲ့မျိုးကြီးတွေရဲ့အကြမ်းဖက်လူကြီးလေးဘုံတဘုံဟာလည်းမဲပေးခွင့်ရှိသူတွေဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီပြည်သူ့သဘောထားလေးလိုက်ဌာနညတိုင်းမှာ Valerie Fyodorov ကအခုလိုသမ္မတပူတင်ပေါ်လူကြံများမှုကြသွားတယ်လို့ပြီးခဲ့တဲ့ February လကုန်ပိုင်းကသူ့ရဲ့အဖွဲ့ကစစ်တမ်းတွေ့ရှိချက်မှာဖော်ပြခဲ့တာကခိုင်မာမှုမရှိဘူးလို့တချင်းပြန်တုံ့ပြန်ခဲ့ပါတယ်ခင်ဗျ။